တခိုင်ပြည်နယ်ပြည်ပခဖြစ်ရှင်းမှာနိုင်ငံသားဖြစ်ရေးကိစ္စပါဝင်ကော်ဖီအာနာကော်မရှင်အကြံပြုချက်တွေကိုလက်တွေ့အကောင့်တွေပေါ်ရေးမြန်မာစွာကိုဖိအားပေးဖို့လိုနေကြောင်းလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံဟောင်းတွေကဒီတိုက်တွန်းလိုက်ကြပါတယ်နေ့လုံးကနယူးယောက်ပြည်သမကဌာနချုပ်မှပြုလုပ်တဲ့လူမျိုးရေးကောင်စီအဖွဲ့ဝင်တွေအတိတ်ကနေတက်တန်းပြည်လို့ထွက်ခွာသွားကြတဲ့နိုင်ငံတွေရဲ့အတွေ့အကြုံရှင်းလင်းပွဲအတွင်းမြန်မာရေးနဲ့ပတ်သက်လို့ထက်သွင်းဆွေးနွေးတော့ခဲ့ပါတယ်ဒီကြောင့်မိုက်အင်ဂျင်နဲ့ကောင်းလို့ပြီးတော့တင်ပြပေးမှာပ
ါလုံခြုံရေးကောင်စီမှာနှစ်နှစ်တက်တန်းပြင်လို့အဖွဲ့ဝင်ဖြစ်ကနေထွက်ခွာသွားတဲ့နိုင်ငံတွေကသူတို့ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအခက်အခဲနဲ့အခြေအနေတွေကိုဖေဖော်ဝါရီလ4ရက်တနင်္လာနေ့ကဆွေးနွေးတင်ပြခဲ့ရမှာမြမအရေးနဲ့ပတ်သက်လို့သူတို့လှုပ်ဆောင်ခဲ့တာတွေကိုလည်းထည့်သွင်းပြောဆိုခဲ့ကြတာပါကစစ်တန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတပ်မတ်ကြီးကာရတီမရိုဖ်ကတော့လုံခြုံရေးကောင်စီမှအဖွဲ့ဝင်ဖြစ်နေချိန်ကာလမြမအရေးကိစ္စဆောင်ရွက်ခဲ့တဲ့အတွေ့အကြုံနဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ So as for Myanmar, we think that it's a huge humanitarian catastrophe.
မြမအရေးကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တကယ်ကိုအလုံးကိုကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးရှိနေတာပါ။ဒီကိစ္စကိုဆက်ပြီးအရေးယူဆောင်ရွက်ဖို့အတွက်လည်းလုံခြုံရေးကောင်စီအနေနဲ့တညီတညွတ်ထဲရှိကြပါတယ်။မူရင်းစစ်မြစ်ပြဿနာဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့အခွင့်အရေးနဲ့လွတ်လပ်စွာသွားလာခွင့်ကိုပြန်ပြီးရရှိဖို့အတွက်နိုင်ငံသားဖြစ်ရေးကိစ္စကိုအဓိကထားဖြေရှင်းတင်တယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ထားပါတယ်။ဒီလိုခက်ခဲရှုပ်ထွေးပြီးအချိန်ကြာလာပြီးဖြစ်တဲ့ပဋိပက္ခအတွက်ဂုဏ်သိက္ခာရှိပြီးခိုင်မာတဲ့ဖြေရှင်းမှုမျိုးလိုအပ်နေတာပါလို့တပ်အမတ်ကြီးကပြောသားတာပါ။ဆက်လက်ပြီးတော့လုံခြုံရေးကောင်စီဖွဲ့ဝင်တဲ့နိုင်ငံတွေအနေနဲ့မြမအရေးဆက်လက်ကင်တွယ်တင်းတဲ့နီလန်းနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကာရတီမရိုဖ်ကအခုလိုပြောပါတယ
်။ So we expect that the government of Myanmar to continue to adopt the
ဒါကြောင့်မြန်မာဆွေးနွေးနေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကိုဖီအာနဲ့အကြံပေးကော်မရှင်ကချမှတ်ထားတဲ့အကြံပြုချက်တွေအတိုင်းဆက်ပြီးလက်တွေ့ကျကျအကောင့်ထဲပေါ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီအတွက်လည်းလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်ပြန်ခဲ့တဲ့နိုင်ငံတွေအနေနဲ့မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့တစ်ချိန်တည်းမှာပဲဖြည့်ရှင်းဆောင်ရွက်တဲ့နေရာမှာအခြေအနေတွေပိုးပြီးခက်ခဲအောင်မလုပ်ဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတင်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ရှင်းရမှာအလုံးမဲမျက်မျှတတဖြစ်တဲ့အကြောင်းတမကြီးကာရတီမရိုဖ်ကပြောပါတာပါလုံခြုံရေးကောင်စီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြမအရေးဆောင်ရွက်နေတဲ့ဘာမာ Task Force ကိုယ်စားလှယ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်လုံခြုံပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့ဘလို့နီးယူဟာတွေနဲ့ဆောင်ရွက်နေတယ်လဲဆိုတာကိုလည်းအခုလိုမေးခွန်းထုတ်သွားပါတ
ယ် So we would like to know because our Rohingya leaders who are partners with us
ရိုဟင်ဂျာကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကျွန်တော်တို့အဖွဲ့အစည်းနဲ့တည်ထင်တာကအလို့အင်မတန်စိုးရိမ်မကင်းဖြစ်နေရတဲ့ဒုက္ခသည်တွေညည့်ရပြည်ကြီးကိစ္စပါ။လုံခြုံရေးကောင်စီဖွဲ့ဝင်အဖြစ်ကနေတက်တန်းပြည့်လို့ထွက်ခွာသွားတဲ့နိုင်ငံတွေရဲ့ဒီကနေ့လုပ်တဲ့အတွေ့အကြုံဆွေးနွေးပွဲမှာတန်းနဲ့ချီပြီးအတင်းကျပ်မောက်ထုတ်ခံရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေညည့်ရင်းပြည်ကြီးကိစ္စဘလို့နီးနာနဲ့ဆက်လုပ်ကြမလဲသိချင်ပါတယ်။ဒုက္ခသည်တွေမကြခင်ညည့်ရပြည်နိုင်ရေးဆိုတဲ့အခြေအနေအခုချိန်မှာအဆင်ပြေမဖြစ်နေဘူးဆိုတာနောက်ပြီးတော့မြမအစိုးရရဲ့နိုင်ငံရေးနဲ့ပတ်သက်လို့လှုပ်ချင်ကန်ရင်စိတ်မရှိသေးဘူးဆိုတာကိုကျွန်တော်တို့ရိုးရိုးသားသားပဲမြင်မိပါတယ်လို့သူကပြောသားတာပါလုံခြုံရေးကောင်စီမှာအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တဲ့စီရင်နိုင်ငံအနေနဲ့မြမအရေးနဲ့ပတ်သက်ရင်သူ့နိုင်ငံရဲ့စ조사မှုတွေအောင်မြင်မှုမရခဲ့တဲ့အခြေအနေအတွေ့အကြုံကိုလည်းကုလသမဂ္ဂဆိုင်ရာစီရင်တန်မန်ကြီး Olaf Scholz ကအခုလိုဝန်ခံပြောကြားခဲ့ပါတယ်
And in the situation in Myanmar, to be honest, evolved during our term on the Security Council.
မနက်ခင်းအချိန်မှာတော့ရိုးရိုးသားသားဝန်ခံမှဆိုလို့ရှိရင်လူမျိုးရေးကောင်စီမှာဆွေးနွေးနိုင်ငံအနေနဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ကာလမှာတော့မှတ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်လူမျိုးရေးကောင်စီရဲ့ဆွေးနွေးမဲ့အစည်းအဝေးတွေမှာမြမရေးတရားဝင်ထည့်သွင်းဆွေးနွေးဖို့အစိုးရကကျွန်တော်တို့စူးစမ်းမှုတွေရှိခဲ့ပါတယ်။ဒါပေမဲ့အောင်မြင်မှုတွေတော့မရှိခဲ့ပါဘူး။ဒီအတွက်လည်းကျွန်တော်စဉ်းစားဖြစ်ရပါတယ်။လူမျိုးရေးကောင်စီဆွေးနွေးပွဲမှာမြမအရေးမပါပါအောင်ထည့်သွင်းဆွေးနွေးဖို့ကျွန်တော်တို့မဖြစ်မနေလုပ်ခဲ့ကြပါလေကျွန်တော်တို့လည်းအတတ်နိုင်ဆုံးစ조사ခဲ့တယ်ဆိုတာကိုတော့ပြောချင်ပါလေ
ဒါပြင်အမြဲတမ်းဖွဲ့ဝင်နိုင်ငံတွေရဲ့ဗီဒီယိုအာဏာကြောင့်လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချဖို့အခက်အခဲတွေနဲ့ပဋိပက္ခအခြေအနေတွေမဆိုးရွားတဲ့လေပိုးပြီးဆိုးရွားခဲ့တဲ့အကြောင်းတွေကိုလည်းတမ်မတ်ကြီး Olaf Scholz ကပုံပုံလေးဝေဖန်ပြောသွားခဲ့ပါတယ်
I'm really concerned about the use of the veto I'll be very open here
ဒီတော့အနာသုံးပြတာကိုကျွန်တော်အလွန်အင်တာဆိုရင်မကင်ဖြစ်ရပါတယ်ဒီနေရာမှာကျွန်တော်ပုံပုံလေးပဲပြောချင်ပါတယ်ဒါဟာအလွဲသုံးစားလုပ်တဲ့နီလာမယ်ဖြစ်ပါတယ်ဒီလိုလို့ကိုကတနိုင်ငံတည်းတစ်ဖက်တည်းဖြစ်နေပြီးတခြားလူမျိုးရေးကောင်စီအဖွဲ့ဝင်14နိုင်ငံကစန့်ကျင်တဲ့ဘက်မှာဆိုရင်အများပြည်သူရဲ့သဘောထားဆန္ဒကို ိတ်နိုင်ငံအနေနဲ့မှန်မှန်ကန်ကန်မတုံ့တက်ဘူးဆိုတာအလွန်ထင်ရှားပါတယ်။နောက်ပြီးတော့တကယ်လို့ကိုယ်မှာရှိတဲ့ဗီတိုအာနာကိုတုံးပြီးတော့ပယ်ပစ်တာမျိုးလုပ်ရင်ကိုယ်ပဲမှားပါလိမ့်မယ်။လိုအပ်နေတဲ့အခြေအနေတွေကိုပြစ်ပယ်ပြီးဗီတိုအာနာကိုပဲအတုံးချမယ်ဆိုရင်ကိုယ့်ကြောင့်ပို့ပြီးတော့ဆိုးရတဲ့အခြေအနေတွေဖြစ်လာမယ်ဆိုတာသတိပြုတင်ပါလိမ့်မယ်။
လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံပေါင်း15နိုင်ငံရှိပြီးအငြင်းနဲ့အဖွဲ့ဝင်ပြင်သစ်၊ဗြိတိန်၊အမေရိကန်၊တရုတ်၊ရုရှား၅နိုင်ငံအပါအဝင်ကျန်အဖွဲ့ဝင်အလှည့်ကျ10နိုင်ငံကိုတော့တက်တန်းနှစ်နှစ်ထိသတ်မှတ်ထားပါရဲ့ရှင်။